မမိုင်းမိုင်ရှင်ဒိုင်ယနာလူငယ်ညီလာခံကျင်းပဖြစ်တဲ့အကြောင်းပေါ့နော်ကျင်းပရဲ့ရည်ရွယ်ချက်ကလေးကိုအရင်ဆုံးပြောပြပေးပါလားရှင
်ဖက်ဒရယ်လို့ပြောလိုက်တဲ့အချိန်မှာအဓိကကျတော့ဒီမြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားတွေကအချင်းချင်းကအတူတကွရှင်တွဲနေထိုင်ရေးကအရန်အရေးကြီးတယ်ပေါ့နော်အဲ့ဒါကြောင့်မို့ကျွန်တော်တို့ကတိုင်းရင်းသားအချင်းချင်းကြားထဲမှာချစ်ချင်ရင်းနှီးမှုနဲ့အတူတကွရှင်တွဲနေထိုင်ရေးကိုအဓိကသွားချင်တဲ့ရည်ရွယ်ချက်နဲ့ဒီလိုတိုင်းရင်းသားညီလာခံကြီးကိုကျင်းပဖို့အတွက်ပြင်ဆင်လာခဲ့တယ်စူးစမ်းလာခဲ့တယ်ပေါ့
ဟုတ်ကဲ့ပါရှင်ဘယ်အဖွဲ့တွေကနေပြီးတော့ဥဆောင်ပြီးတော့ကျင်းပတာလဲရှင်ပြီးတော့ဘယ်အဖွဲ့တွေရောတက်ရောက်ပါလဲ
ဟုတ်ကဲ့ကျမတို့ကအဖွဲ့ကိုဥတီမှထိတ်ခေါ်တာမဟုတ်ပါဘူးလူမျိုးကိုကိုစားပြုမှုမှပါဝင်ချင်းဖြစ်ပါတယ်လို့ပါဝင်တဲ့လူမျိုးတွေကကျတော
့
လူမျိုး20ပါဝင်တယ်ပေါ့နော်အ
ဲ့တော့တက်ရောက်တဲ့လူမျိုး20ထဲမှာဗမာရောပါလားရှင
်ဟုတ်ကဲ့ပါပါတယ်ဒါမဲ့သူတို့ကိုကျတော့ကျမတို့ဖိတ်ခေါ်တဲ့အချိန်မှာဗမာလူမျိုးကိုစားပြုဆိုမှမဖိတ်ခေါ်နိုင်သေးပါဘူးသူတို့အနေနဲ့လည်းဗမာတိုင်းရင်းသားလူငယ်ဆိုမှသူတို့ရည်တည်ထားတာမရှိတဲ့အတွက်ကြောင့်မလို့သူကဗမာလူမျိုးကိုစားပြုနိုင်ဖို့အတွက်စူးစမ်းနေတဲ့လူတွေအနေနဲ့ဒါသူတို့တက်ရောက်နေချင်းဖြစ်ပါတယ်ပေါ့နော်တို့မိခင် organization ရှိတယ်သူတို့ရှိမှကျတော့အဲ့လိုပုံစံမျိုးနဲ့ဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ data ကိုအခြေခံမှဖိတ်ခေါ်ထားတဲ့ဗမာအုပ်စုနဲ့ပတ်သက်မှတော့ဘယ်သူတွေလဲဆိုတော့စကိုင်းမိုင်းလေးမကွေးပကိုးရောက်တီရန်ကုန်ပေါ့နော
်အဲ့တော့ဒီဆွေးနွေးပွဲကဇူလိုင်လ29ရက်နေ့31ရက်နေ့အထည်ကျင်းပမှာဆိုတဲ့အခါကျတော့ဒီကာလအတွင်းမှာပေါ့နော်ဆွေးနွေးဖို့စီစဉ်ထားတဲ့အကြောင်းအရာတွေကအဓိကပေါ့နော်ဗားတွေများလဲရှင
်ကျမတို့အဓိကတော့ဖက်ဒရယ်နဲ့ငင်းချင်းရေးပါပဲမီလာခိုင်ရဲ့အဓိကအချက်ကပါလဲဆိုတော့လူမျိုးစုတွေနေထိုင်တဲ့ဒေတာမှာပေါ့နော်လူမျိုးစုတိုင်းမှာဖြစ်နေတဲ့ပြဿနာတွေကိုကျမတို့စာတမ်းအနေနဲ့တင်လာဖို့အတွက်ကျမတို့တောင်းဆိုထားတာရှိပါတယ
်ဟုတ်ကဲ့တကယ်လို့များအဲ့လိုစာတမ်းတွေရလာပြီဆိုလို့ရှိရင်အဲ့ဒီဟာတွေကိုဘယ်လိုများဆက်ပြီးအကောင့်ထည့်ဖို့မှာလဲရှင
်ခုနပြောတဲ့လူမျိုးစုတိုင်းမှာရှိနေတဲ့ဒေတာအတွင်းမှာရှိနေတဲ့ပြဿနာတွေကိုသူတို့အနေနဲ့ဘာတွေဖြစ်နေလဲဘယ်လိုဖြေရှင်းကြလဲပြီးရင်ဘယ်လိုအရာတွေကျမတို့တိုင်းရင်းသားတွေပူပေါင်းမှဖြေရှင်းရမလဲဆိုတဲ့အချက်လေးကိုကျမတို့မေးထားတဲ့ရှိတယ်။အဲ့ဒီအချက်လေးတွေထွက်လာတဲ့ဆိုရင်ကျမတို့ကဆိုင်ရာလူမျိုးစုခေါင်းဆောင်တွေရဲ့ဒေတာအဖွဲ့အစည်းတွေရဲ့ပေါ့နော်တက်ဆိုင်ရာ night ကိုကျမတို့ကပြန်ပြီးမှဖြန့်ဝေသွားဖို့အတွက်အစီအစဉ်ရှိတယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့ကညီလာခံပထမနေ့ဖြစ်တဲ့အခါကျတော့ဒီပထမနေ့မှာရောဘာတွေများစပြီးတော့ဆွေးနွေးပြလဲရှင
်။ပထမနေ့ရဲ့ဒုတိယနေ့ရဲ့ကိုကျမတို့က input session လို့ပြောရမှာပေါ့နော်။အဲဒီ presentation ဘိုင်းတွေကိုပုံများပါတယ်လို့resource process ဆီအမြင့်စင်နဲ့ဆီမခွန်ကြာကိုကျမတို့ခေါ်ထားတာရှိတယ်။အဲဆီမခွန်ကြာကိုကျတော့27ပြည်လုံးနဲ့ CSO ကခန့်ကန်နာအနေနဲ့အခု27ရာစုပြည်လုံးနဲ့ပတ်သက်မှာအဲသူ့ကိုရှင်းပြဖို့အတွက်ကျမတို့ဖိတ်ခေါ်ထားတာရှိပါတယ်။ဆီအူးမြင့်စင်နဲ့ပတ်သက်မှာတော့နိုင်ငံတည်ဆောက်မှုအပိုင်းပေါ့နော်။အဲအကြောင်းအရာနဲ့ပတ်သက်မှာအခုပြောနေရပေါ့နော်။ပြောနေတဲ့အပိုင်းပေါ်မှာလူငယ်တွေအနေနဲ့မေးခွန်းလေးတွေနဲ့ဆီမမေးမြန်းကြည့်ကြနေတဲ့အခြေဖြစ်ပါတယ
်။လူငယ်ပြည်လုံးညီလာခံပေါ့နော်။ပြီးသွားတဲ့အခါမှာဘယ်လိုမျိုးရလဒ်တွေရရှိလာလိမ့်မယ်လို့များခန့်မှန်းမိပါလဲရှင
်။ကျမတို့ကအစစဲယူရတာကဒီတိုင်းရင်းသားလူငယ်ရေးချားထဲမှာဖြစ်နေတဲ့တက်တနာတွေကိုအတူတကွဖြေရှင်းနိုင်တဲ့ platform တစ်ခုပေါ်လာဖို့ရယ်။နောက်မှတိုင်းရင်းသားလူငယ်တွေရဲ့ body တစ်ခုပေါ်လာဖို့ရယ်ပေါ့နော်။အဲ့အတွက်ရည်ရွယ်မှာကျမတို့ဒီ reserve ရဖို့အတွက်ကျမတို့စူးစမ်းနေရယ်။အဲ
့တော့လူရှင်နဲ့ရလဒ်ရလိမ့်မယ်လို့ရောညွှန်လင့်လားရှင်
။ညွှန်လင့်ပါတယ်။ဘာလို့ဆိုပါဝင်တဲ့လူငယ်တိုင်းကလည်းဒီကိစ္စကိုအရန်စိတ်အားထက်တန်နဲ့သူတို့ကအရန်ကြီးကိုပျော်ရွှင်နေတဲ့ပုံစံမြင်ရတဲ့အတွက်ကျမတို့ရမယ်လို့ယုံကြည်ပါတယ်။
ဟုတ်ကဲ့ရှင်မကြခင်မှာဒီအစိုးရတက်ကဥဆောင်ပြီးတော့ကျင်းပမဲ့21ရာစုပင်လုံညီလာခံအတွက်အခုဒီနေ့ပင်လုံမြို့မှာကျင်းပနေတဲ့တိုင်းရင်းသားလူငယ်ညီလာခံကဘလောက်အထိအထောက်အကူပြုမယ်လို့များထင်ပါတယ်ရှင
်။27ရာစုပင်လုံမှာ CSO ရဲ့အခန်းကဏ္ဍရဲ့လူမျိုးစုတွေရဲ့အခန်းကဏ္ဍရဲ့ပါဝင်လာတယ်။အဲ့အတွက်ကြောင့်မို့ဒီရကကျမတို့ရဲ့လမ်းစာဖြစ်တယ်ပေါ့။ဒီမှာကျမတို့ဆွေးနွေးထားတဲ့စာတမ်းတွေနဲ့ပတ်သက်ပြီးမှလည်း27ရာစုပင်လုံကိုအထောက်ပံ့ပေးနိုင်မယ်လို့ကျမတို့ယုံကြည်တယ်။နောက်မှငင်းချိုင်းရဲ့အတွက်လည်းကျမတို့လူငယ်တွေဒီလိုစုစည်းနေခြင်းအဖြစ်တတောင့်တင်နေရတာကျမတို့လူငယ်တွေလက်တွေ့မှာပါဝင်နိုင်တဲ့အပိုင်းတွေဖြစ်လာမယ်လို့ကျမတို့ယုံကြည်တယ်ပေါ့နော်။ဒီညီလာခံပြီးသွားတဲ့နေ့မှာပင်လုံမှာကျမတို့ကဒင်းစာရှင်းလင်းပွဲလုပ်မယ်ပေါ့နော်။ဒါမဲ့တရင်သမားတွေအကုန်လုံးကမရောက်လာနိုင်တဲ့အတွက်ကြောင့်မလို့ကျမတို့ကရန်ကုန်မှာလည်းတရင်ဆိုင်ရှင်းလင်းပွဲလုပ်ဖို့အစီအစဉ်ထားတယ်။နောက်မှတက်ဆိုင်ရလူကြီးတွေကိုလည်းကျမတို့ဖိတ်ခေါ်မှရှင်းလင်းပွဲလုပ်ဖို့အစီအစဉ်ထားတာရှိတယ်။တက်ဆိုင်ရလူကြီးဆိုတာအစိုးရဌာနဆိုင်ရာလည်းဖြစ်မယ်၊လူမျိုးစုကောင်းဆောင်တွေလည်းဖြစ်မယ်၊ NGO site တွေကလည်းဖြစ်မယ်၊တန်ယုံတွေကလည်းဖြစ်မယ်ပေါ့နော်။ရှားသန်းနဲ့ပတ်သက်ပြီးမှပဲဖြစ်ဖြစ်တိုင်းရင်းသားလူမျိုးနဲ့ပတ်သက်ပြီးမှဖြစ်ဖြစ်တာဝန်ရှိတဲ့လူတိုင်းကိုကျမတို့ကမကြံအောင်တော့ကျမတို့ဖိတ်ခေါ်မှရှင်းလင်းသွားမယ်ဆိုတဲ့ရည်ရွယ်ချက်ဖြစ်ပါတယ်
။ဟုတ်ကဲ့ပါရှင်။ကျေးဇူးအများကြီးတင်ပါတယ်ရှင်။
ကျေးဇူးပါ